မဆုမြတ်မွန်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်အခုတခါတော့ဒီ66ဂါဂျီပုံမှန်လုံးဝဖျက်သိမ်းရေးတောင်းဆိုမှုအကြောင်းကိုတင်ပြခြင်းပါတယ်အရသာအစိုးရလက်ထက်မှာအင်တာနက်အွန်လိုင်းလူမှုကွန်ရက်ပေါ်ရေးသားမှုတွေအပေါ်ဆက်သွယ်ရေးဥပဒေ66ဂါဂျီပုံမှန်နဲ့တရားစွဲဆိုမှုတွေခက်စစ်စိတ်ဖြစ်လာနေပြီး66ဂါဂျီနဲ့တရားစွဲတဲ့အမှုပေါင်း80နီးပါးအထိရှိသွားပြီဖြစ်ပါတယ်နိုင်ငံတွင်းဒီမိုကရေစီစနစ်ဖော်ဆောင်နေခြင်းလွတ်လပ်စွာရေးသားခွင့်နဲ့ဆန္ဒသဘောထားထုတ်ဖော်ခွင့်ကိုဥပဒေကြောင်းအရပိတ်ပင်သလိုဖြစ်နိုင်တဲ့အတွက်66ဂါကြီးကိုလုံးဝဖျက်သိမ်းပြဖို့လူအခွင့်ရေးတက်ကြွလှုပ်ရှားသူတွေကလွှတ်တော်ကိုတောင်းဆိုလိုက်ကြပါတယ်အပြည့်အစုံကိုမဆုမှုကတင်ပြပေးပါမယ်ရှင
်ဟုတ်ပါတယ်အရင်ဆိုရလက်ထက်တုန်းက66ဂါကြီးပုံမှန်နဲ့တရားစွဲဆိုခံရမှုက9မှုရှိခဲ့ပြီးပြည်ထောင်ချမှတ်ခံရသူက5ဦးပဲရှိခဲ့ပါတယ်။အခု NLD ဆိုရတဲ့လက်ထက်မှာတော့66ဂါကြီးနဲ့တရားရုံးတင်စွဲဆိုမှုပေါင်းစုစုပေါင်း68မှုအထိရှိသွားပြီဖြစ်တယ်လို့ဆက်သွယ်ရေးဥပဒေအမြန်ဆုံးပြင်ဆင်ပေးရေးလှုပ်ရှားမှုအဖွဲ့ကသတင်းထုတ်ပြန်ထားတာပါ။အခုလိုဆက်သွယ်ရေးပုံမှန်66ဂါကြီးနဲ့တရားစွဲဆိုမှုတွေအရသာအစိုးရလက်ထက်မှာအရန်ကိုများလာတာဟာဒီမိုကရေစီရဲ့အခြေခံသဘောတရားဖြစ်တဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ကိုချိန်ချောက်လာတဲ့အနေနဲ့ဖြစ်လာနေတဲ့အတွက်လူခွေလှုပ်ရှားသူတွေပူပေါင်းပြီးလူမှုလှုပ်ရှားမှုအနေနဲ့တောင်းဆိုလှုပ်ရှားနေကြတာဖြစ်ပါတယ်။မေလ29ရက်တနင်္လာနေ့တုန်းကလည်းဆက်သွယ်ရေးဥပဒေပြင်ဆင်ရေး66ဂါကြီးဖျက်သိမ်းရေးလူမှုလှုပ်ရှားမှုတည်ထောင်ရှင်းလင်းပွဲတည်းကျင်းပခဲ့ပါတယ်။ဘာကြောင့်66ဂါကြီးကိုလုံးဝဖျက်သိမ်းပေးဖို့တောင်းဆိုရပါသလဲဆိုတာကိုတော့ဆက်သွယ်ရေးဥပဒေပြင်ဆင်ရေးလှုပ်ရှားမှုပူပေါင်းအဖွဲ့ရဲ့အဖွဲ့ဝင်မောင်ဆောင်ခါက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ဒီဆက်တွေဥပဒေထဲမှာပုံမှန်ဆက်တော့ကဒီကလုံးဝကိုမလိုအပ်တဲ့နဲ့မဖြစ်နေသေးဖြစ်ဖို့လိုအပ်တယ်ဆိုပြီးကျွန်တော်တို့ကထုတ်ပြန်ရင်းဖြစ်ပါတယ်ဆိုတော့ပုံမှန်ရင်းရင်းပြောရမယ်ဆိုရင်လွတ်တော်အနေနဲ့ဒီဥပဒေနဲ့နင့်နာခဲ့ရတဲ့လူတွေရဲ့အတွေ့အကြုံတွေပြန်လဲရှုစမ်းတာမျိုးလိလာတာမျိုးလုံးဝမရှိဘဲနဲ့သူတို့ဘာသာသူတို့ပဲ review လုပ်နေတဲ့ပုံစံဖြစ်တယ်ဆိုတော့အဲ့ရကအရန်အန်ရများတယ်ပေါ့နော်ဆိုတော့ဥပဒေတစ်ခုဖြစ်ရေးဟာလွတ်တော်ကိုယ်စားလှယ်တွေဒီလုံးလို့မရဘူးပေါ့နော်ဒီဘက်ကပြင်ပကတတိပညာရှင်တွေပါရမယ်ပြီးတော့ဒီဥပဒေကိုတရားစီရင်ရေးကြည့်လို့နေတဲ့ရက်ဖက်အဖွဲ့ကြီးကြီးကအကြံဉာဏ်တောင်းခံမှုလို့ရပါဘူ
းဒီလိုမျိုးလွှတ်တော်တွင်ဥပဒေပြင်ဖို့ဒါမှမဟုတ်လုံးဝဖျက်သိမ်းပေးဖို့ဆိုတဲ့တောင်းဆိုချက်တွေနဲ့ပတ်သက်လို့လွှတ်တော်အနေနဲ့လူမှုရဲ့သဘောထားကိုနားထောင်ပညာရှင်တွေရဲ့အကြံပြုချက်ကိုလေးလေးနက်နက်ထည့်သွင်းစဉ်းစားဖို့လိုတယ်လို့လည်း66ဂါကြီးဖျက်သိမ်းရေးကာတွန်းပြပွဲမှာအမှားစကားပြောခဲ့တဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ကိုနေဖုံးလက်ကလည်းအခုလိုပြောပါတယ
်ဒီ66ဂါကြီးကတကယ်တော့ကျွန်တော်ဒီအတုံးပြုတွေရဲ့ဒီလွတ်လပ်စွာရေးသားထုတ်ဖို့ပြောဆိုမှုကိုသွားပြီးတော့ထီသွားတဲ့ဥပဒေကိုဖြစ်နေတယ်နောက်ပြီးတော့ဥပဒေရဲ့ရေးဆွဲထားတဲ့ပုံစံမှာလည်းတိကျမှုခိုင်တော်မှုမရှိတဲ့အခါကျတော့ဘာမဟုတ်တဲ့ကိစ္စလေးတွေမှာလည်းအကြံဉာဏ်တရားစွဲတဲ့ပုံစံမျိုးတွေဖြစ်ပြီးတော့ခုကအမှုတွေကအများကြီးတဲ့အနေအထားမျိုးဖြစ်သွားတာပေါ့နော
်အခုလို66ဂါကြီးနဲ့တရားစွဲဆိုအရေးယူမှုတွေများလာတာဟာအယက်သားအစိုးရဒီမိုကရေစီအစိုးရရဲ့ပုံရိပ်ကိုထိခိုက်စေနိုင်တယ်ဆိုပြီးဝေဖန်မှုတွေများလာနေတာဖြစ်ပါတယ်ဒါကြောင့်အယက်သားအစိုးရလက်ထက်လွှတ်တော်မှာ66ဂါကြီးဥပဒေပြင်ဆင်ပြဋ္ဌာန်းပေးဖို့လွှတ်တော်ပိုင်းကအလေးနက်ထားစဉ်းစားသင့်တယ်လို့လည်းကြံပြူပါတယ
်တကယ်လို့များချက်သိမ်းဖို့လိုအပ်တယ်လို့ယူဆတယ်ဆိုတော့အဓိကတော့ဒီလွှတ်တော်ကိုယ်တိုင်ဒီဆွေးနွေးတဲ့အခါမှာကိုကိုယ်တိုင်အဲ့လိုဒီလွှတ်တော်ကိုယ်တိုင်တွေကိုဘာကြောင့်ဖျက်သိမ်းလဲဆိုတော့တောင်းပြချက်တွေကိုမစစ်စစ်ကြကြခိုင်နိုင်မှာအဲ့လိုမျိုးပေးနိုင်ဖို့တော့လိုတာပေါ့နော်အခုတော့ကျွန်တော်ထင်ပါတယ်ဒီသိမကြရမှာ66ဂါကြီးပြင်ဆင်တဲ့ကိစ္စတော့လာမှာလာပါလိမ့်မယ်အဲ့လိုလာတဲ့အခါမှာဒီလူစုရဲ့ public consultation ပေါ့နော်ဒီလူစုရဲ့အကြံဉာဏ်တွေတောင်းခံတဲ့ကိစ္စတွေနောက်ပြီးတော့အဲ့တကယ်ဒီဟာနဲ့ပတ်သက်ပြီးလေးလာနေတဲ့သူတွေရဲ့အကြံဉာဏ်တွေကိုတောင်းခံတဲ့ကိစ္စတွေကိုကျေနပ်နဲ့လုပ်ပြီးတော့တကယ်ဖြစ်နေတဲ့အနေအထားမျိုးပြင်နိုင်တော့ပူပေါင်းလာပါ
66ဂါကြီးဟာအင်တာနက်အွန်လိုင်းရေးသားမှုတွေနဲ့ပုံကိုရေးမကျင်တဲ့ချက်တွေဖြစ်လာရင်တရားလိုတိုင်တန်းသူရှိုံနဲ့တရားခဏအဖြစ်ဆွဆွဲခံရသူကိုအချိန်မရွေးဖမ်းဆီးထောင်ချခံရနိုင်တဲ့ဥပဒေဖြစ်တဲ့အပြင်တရားရုံးမှာအာမခံလျှောက်ထားတဲ့အခါမှာလည်းအာမခံရတဲ့သူရှိတယ်လို့အာမခံမရတဲ့သူရှိနေတဲ့မူအမျိုးမျိုးရှိနေတာဟာ66ဂါကြီးရဲ့ဤဥပဒေအဓိကအားနည်းချက်တစ်ခုဖြစ်တဲ့ဆိုတာကိုလည်းထောက်ပြနေကြတာဖြစ်ပါတယ်။နိုင်ငံသားတွေရဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်အပါအဝင်လွတ်လပ်စွာအမြင်သဘောထားကွဲပြားနိုင်ခွင့်အပေါ်မှာဥပဒေကြောင်းအရတရားဝင်တားဆီးသလိုဖြစ်နေတဲ့66ဂါကြီးဆက်သွယ်ဥပဒေပုံမှန်အမြန်ဆုံးပြင်ဆင်ပေးရေးပြည်သူအများရဲ့မဲဆန္ဒနဲ့ရွေးချယ်တင်မြှောက်ထားတဲ့လူမှုကိုယ်စားလှယ်တွေရဲ့လွှတ်တော်မှာ66ဂါကြီးဥပဒေကိုဖျက်သိမ်းပေးဖို့လွှတ်တော်ပိုင်းကအလေးနက်ထားဆောင်ရွက်ပေးကြဖို့နောက်လွှတ်တော်တွင်ပြင်ဆင်မှုတွေဖြစ်လာအောင်လည်းလူမှုအားနဲ့66ဂါကြီးဖျက်သိမ်းရေးလှုပ်ရှားမှုတွေကိုဆက်ပြီးတော့အင်လိုက်အားလိုက်လှုပ်ဆောင်သွားမှာဖြစ်တယ်လို့66ဂါကြီးလူမှုလှုပ်ရှားမှုဦးဆောင်သူတွေကပြောပါတယ်ရှင်